2008ခုနှစ်ကတည်းကဆိုရင်2022ခုနှစ်ဟာ cluster ဘုံလို့သိကြတဲ့ဘုံအသေးတွေစုထားတဲ့ထပ်စစ်ပေါက်ကွဲဘုံကြောင့်ထိခိုက်သေးဆုံးသူအများဆုံးဖြစ်ခဲ့ပြီးအဒီလိုဘုံအုံပြုရတဲ့နိုင်ငံတွေထဲမှာမြန်မာလည်းပါဝင်တယ်လို့အဲ့ဒီဘုံတွေပပျောက်ရေးအတွက်လှုပ်ရှားနေတဲ့ထပ်စစ်ပေါက်ကွဲလက်နက်ပစ္စည်းများညွန်ပေါင်းအဖွဲ့ CMC ကပြောလိုက်ပါတယ်ခါရသူတွေရဲ့65ရာခိုင်နှုန်းကအရက်သားတွေဖြစ်ကြပါတယ်လို့အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာ CMC အဖွဲ့ကဆိုပါတယ်2022ခုနှစ်တုန်းက cluster bomb တွေကြောင့်လူပေါင်း1182ယောက်တိဆုံးခဲ့ကြရတာပါ2021ခုနှစ်တက်အားစာလို့ရှိရင်ရှစ်ဆနီးနီးတက်သွားခဲ့တာဖြစ်တယ်လို့အစိုးရခန်းစာကပြောပါတယ်ဒီလိုထိခိုက်သေးဆုံးရသူ190ကယူကရိန်းကဖြစ်ပြီးမြန်မာပြည်တခြားနိုင်ငံတွေကတော့ Syria, Iraq, Lebanon, Laos, Azerbaijan နဲ့ Yemen နိုင်ငံတို့ဖြစ်ကြပါတယ်မြန်မာနိုင်ငံကြီးထပ်ဆက်ပောက်ကွဲဘုံများထုတ်လုပ်မှုနဲ့အသုံးပြုမှုတွေအလွန်စိုးရိမ်ပွဲရာဖြစ်သည်အကြောင်းမှာမြည်သူမြည်ဝါမခွဲခြားသောအစိုးရလက်နက်များသည့်အဓိကအားဖြင့်အရသာပြည်သူများကိုသေဆုံးထိခိုက်ဒဏ်ရာရစေသောကြောင့်ဖြစ်သည်ရင်းတို့ကိုအသုံးပြုမှုအတွက်မြည်သည့်အတောင်းကြောင်းပြချက်မှပေး၍မရနိုင်ပါလို့အဲ့ဒီအဖွဲ့ရဲ့သုတေသည်ဒေါက်တာရေဝါမိုဇပွန်ဆူဝန်ကဒီနေ့ဇူလိုင်လ24ရက်ကြေညာချက်မှပြောထားပါတယ်နိုင်ငံတကာအစိုးရများအားလုံးကကမ္ဘာနှင့်တဝါတားမြစ်ထားသောလက်နက်ကိုထိုးသို့အသုံးပြုနေခြင်းအားကန့်ကွက်ရှုတ်ချသင့်သည်လို့လည်းအဲ့ဒီတုန်းကတိုက်တွန်းထားခဲ့ပါတယ်